အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိင်းတင်ပြပေးပါမယ်ရှင
်ဒီကနေ့ထုတ်ပြန်လိုက်တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုအခြေအနေဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုလူကုန်ကူးမှုတပ်ဖြည့်ရေးမှာလုံးဝပူးပေါင်းဆောင်မှုမရှိတဲ့အစိုးရစိုးနိုင်ငံအဆင့် Tier 3မှာသတ်မှတ်ထားရကနေစောင့်ကြည့်ခံနိုင်ငံအဆင့် Tier 2ကိုတိုးမြှင့်သတ်မှတ်ပေးလိုက်ပါပြီ။မြန်မာဆိုရအနေနဲ့ကလေးစစ်သားစုဆောင်းတာတွေရော့ကြောက်အောင်ဆောင်ရွက်နိုင်ခဲ့တဲ့အပြင်လူကုန်ကူးမှုတပ်ဖြည့်ရေးဥပဒေနဲ့အညီအစိုးရဝန်ထမ်းတွေပေါ်ပထမဆုံးအကျင့်ရေးယူတာတွေရှိခဲ့တာကြောင့်အခုလိုအဆင့်တိုးမြှင့်သတ်မှတ်ပေးလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကိုအရင်တုန်းကလည်းအခုလိုစောင့်ကြည့်ဆင်းမှ၄နှစ်ဆက်တိုက်သတ်မှတ်ခဲ့ပြီးပြီးခဲ့တဲ့2016ခုနှစ်ကမှအစိုးရစိုးနိုင်ငံဆင်းတဲ့မှအဆင့်ပြန်ပြီးလျှော့ချထားခဲ့တာပါမြန်မာနိုင်ငံတွင်လူကုန်ကူးမှုတပ်ဖြည့်ရေးလုပ်ငန်းတွေပိုပြီးကောင်းမွန်လာအောင်တွန်းအားပေးတဲ့အနေနဲ့အဲဒီလိုအဆင့်လျှော့သတ်မှတ်တာဖြစ်တဲ့အကြောင်းမနစ်ကပြောခဲ့ပါတယ်မြန်မာနိုင်ငံကိုအခုလိုစောင့်ကြည့်ဆင်းတရထူးမှာတိုးမြင့်ဖော်ပြလိုက်တဲ့အချိန်ထဲမှာပဲကလေးစစ်သားအသုံးပြုတဲ့နိုင်ငံတွေဆင်းကနေလည်းမြန်မာနဲ့အီရန်နိုင်ငံတွေကိုအမေရိကန်အစိုးရကဒီနှစ်ပယ်ဖျက်ပေးလိုက်ပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာအီဘီလာကတိုက်ခိုက်မှုနဲ့အလားတန်တူတဲ့ဓာတုလက်နက်သုံးတိုက်ခိုက်မှုတစ်ခုလုပ်ဖို့စီးရီးယားဆွေးရကပြင်ဆင်နေပုံရတာကိုသိရှိထားတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်